VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာတနေ့တဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးအဖြစ်စံချိန်တက်ချိုးသွားတဲ့ Florida ပြည်နယ်မှာ COVID လူနာတွေကိုကူးတနေတဲ့မြန်မာအထူးကူဆရာဝန်တဦးရဲ့အတွေ့အကြုံကိုကြားမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ပြည်ခဲ့တဲ့တနင်္ဂနွေတနေ့တဲ့လူပေါင်း 15,000 ကျော်ကူးစက်ခဲ့တဲ့ Florida ပြည်နယ်ဟာအခုဆိုရင်ကမ္ဘာမှာ COVID-19 ရောဂါပြန့်ပွားမှုဗဟိုအချက်အခြာဖြစ်လာခဲ့ပါပြီ။လွန်ခဲ့တဲ့3လကျော်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ဆိုးရွားလာချိန်မှာဖလော်ရီဒါမှာအခြေအနေမဆိုးပေမဲ့ဂျွန်လလေပိုင်းကစပြီးကူးစက်မှုနှုန်းအရှိန်မြင့်လာပြီးဆေးရုံတွေမှာကိုဗစ်လူနာတွေမဆန့်အောင်များပြားလာတဲ့အခြေအနေကို Jackson Memorial ဆေးရုံအထွေထွေအထူးကဒေါက်တာစိုးပိုင်က VOA ကိုအခုလိုပြောပါတယ်
သုံးဘက်လေးဘက်လာပတ်စားပြီးတော့တည်တံထိုးတက်လာဆေးရုံ56ခုက ICU ဘက်တွေမလောက်တော့ဘူးနောက်ဆေးမှာတည်စစာကိုနံပါတ်ကတက်လာအခုဆိုရင်ဆေးရုံမှာတင်ပါတော့ COVID နဲ့တက်ပြီးတော့ခုနေလူပြီးအ80လောက်ရှိရ ICU ပါဝင်တခါမှအဲ့လောက်မတက်ဘူးဒီနောက်ကစာမန်ကူးတဲ့ Medical Florida COVID Flurry အဖြစ်ပြောင်းသွားတာပေါ့
Florida ပြည်နယ်မှာကန့်သက်ထားတဲ့ Lockdown တွေကိုစတင်ဖွင့်လိုက်ပြီးရဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အကြောင်းရင်းမှာလူတွေရဲ့ရောဂါနဲ့ပတ်သက်လို့ပေါ်ဆမှုတွေကြောင့်လည်းပါတယ်လို့ဒေါက်တာစိုးပိုင်ကဆိုပါတယ်အထူးသဖြင့်လူငယ်တွေအနေနဲ့ကန်းချိန်နဲ့အခြားအပန်းဖြေစရာနေရာတွေမှာလူစုလူဝေးနဲ့ပါတီလုပ်ခဲ့ကြတာတွေကြောင့်လည်းပါတယ်လို့သူကအခုလိုပြောပါတယ
်မဆင်မချင် social isolation ကိုမလုပ်ဘဲနဲ့ပြီးရှည်သွားတဲ့လူစုတွေအပါဒီပွဲလုပ်တဲ့နပါရီပိုင်းမှာစူရနေပြီးတော့နောက်တစ်ခုအဆိုးဆုံးက mask လို့မတက်ကြမျက်နှာဖုံးစုမတက်တဲ့အခြင်းအရာအဲ့ဒါလည်းစိုးတာပေါ့ခုတော့ပြန်ဖွင့်လိုက်ပြီးနောက်ပိုင်းမှာလူရ secure ဖြစ်တယ်ပေါ့ false sense of security သဘောမျိုးမဖြစ်တော့ဘူးထင်လို့ပိုရဲလာကြတာပေါ့ရဲလာကြတာနဲ့အသီးသာတက်လာတာပေါ့
ကျမရေးကြွန့်ကျင်သူတွေကတော့အခုလို Florida ပြည်နယ်မှာ virus ကူးစက်မှုအစမတန်မြင့်တက်လာတဲ့နှုန်းဟာ August လဒါမှမဟုတ် September လအထိရှိနိုင်ကြောင်းသတိပေးထားပါတယ်။အရင်က COVID-19 ကူးစက်မှုဗဟိုအချက်အခြာဖြစ်ခဲ့တဲ့ New York ပြည်နယ်မှာ COVID လူနာသေဆုံးမှု 3,200 ကျော်အထိရှိခဲ့တာပါ။ဒါပေမဲ့အခုအချိန်နှစ်အဆိုးရွားဆုံးဖြစ်နေတဲ့ Florida မှာတော့ COVID ကြောင့်လူသေဆုံးမှုအဲ့ဒီလောက်မများဘူးလို့ဒေါက်တာစိုးပိုင်ကပြောပါတယ်။
အဲကျွန်တော် data တော့မသိဒါပေမဲ့ညောင်မှာဖြစ်တော့ဟို mortality ပုံများပုံများတယ်ထင်တာနယူးယောက်မှာဖြစ်တဲ့အချိန်တော့လည်းသူတို့က chloroquine ရှိတယ်အဲကျွန်တော် chloroquine မစီးပြီးတဲ့အခုကလေနည်းနည်းလေး serious option လေးရှိလာတယ်နောက်ပိုင်းမှာ
လက်ရှိ Florida ပြည်နယ်ကဆေးရုံတွေမှာလူနာတွေနဲ့ပြည့်ကျက်လာနေတာကြောင့်ရောဂါနည်းနည်းသက်သာပြီးဆိုတာနဲ့အောက်ဆီဂျင်5လီတာအထိပေးတဲ့ကရိယာတွေနဲ့အတူအိမ်တွေကိုပြန်လွှတ်နေရတယ်လို့လည်းဒေါက်တာစိုးပိုင်ကဆိုပါတယ်ဒီလိုကူးစက်မှုအခြေအနေတွေဆိုးရွားနေပြီမဲ့ပြည်နယ်အစိုးရဘက်ကပြန်ပြီးလော့ကဒေါင်းလုပ်တာမျိုးတင်းတင်းကြပ်ကြပ်ကင်တွယ်တာမျိုးမတွေ့ရဘူးလို့သူကအခုလိုပြောပါတယ
်ပို့ပြီးပြန်ပြီး restrict လုပ်တာပါမရှိပြန်ဖွင့်တယ်ပြန်ဖွင့်ပြီးတော့ကျောင်းရောင်ဖွင့်မလို့ပြောနေတယ်ကျောင်းတော့အခု loss ပြိထားဖို့ကျောင်းနေရ August မှာ print မလို့လို့ August မှာ option ပေးမယ်ပေါ့နော်ခရီးမိပါတယ်ဟို survey လုပ်တဲ့သဘောလမ်းမှာတော့ဟာရှိတယ် mask mandatory တက်ရမယ်ဆိုတော့ရှိနေအခုဟာလူထွက်ပြန် public place တွေမှာတက်ရမယ
်ဟုတ်ကဲ့ဒေါက်တာစိုးပိုင်ကိုရိုင်းလည်းဆေးရုံမှာ covid လူနာတွေကိုကုသပေးနေရတော့အခုဒီနောက်ပိုင်းဘလို့ကုထုံးနေနဲ့ကုသပေးနေလဲရှင
်အရင်ကတော့ chloroquine chloroquine လုံးဝမပြီးတော့chloroquine ဆမ်းမှာ dexamethasone စ steroid cp နောက်တစ်ဆင့် solar remdesivir ရို့ icu မှာ solution အ plasma ရောပေးရနောက် virus c အခုပြန်အစ်စ်သုံးတာရှိတယ်နောက်တစ်ခုထူးခြားတာဒီမှာ d dimer ဆိုရယ် c blood test ကိုကြည့်ရအဲ့ဒီသူက3k နှုန်းသူက time တော့ indicator အတက်လိုက်ဒီမှာ heparin သုံးဖို့သူကျဲစီကိုအပြည့်သွေးကျဲစီပေးလိုက်တယ် covid ဖြစ်တဲ့ခါမှာ stroke တို့ 3k တဲ့အခြေအနေအလေးရှိတာ stroke တို့နှလုံးဟို heart attack ကိုအဆုတ်ထဲမှာ 3k တာဖြစ်တဲ့
Florida ပြည်နယ်ကျန်းမာရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရ coronavirus ကြောင့်သေဆုံးသူပေါင်း132ဦးရှိနေပြီးတရက်ထဲကူးစက်သူပေါင်း 9,000 ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။မိုင်ယာမီတက္ကသိုလ်ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာလီလီယန်အဘိုကတော့မိုင်ယာမီဟာ coronavirus ကူးစက်မှုရဲ့ဗဟိုအချက်အခြာဖြစ်လာနေပြီးတရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်မြို့အတိုင်းဖြစ်လာနေတယ်လို့တတိပေးပြောဆိုခဲ့ပါတယ်ရှင်။